မတ်လ9ရက်နေ့ကမြန်မာနိုင်ငံရဲ့ဝန်ကြီးဌာနအရာရှိတချို့ကိုစစ်အုပ်ချုပ်ရေးကောင်စီကဖမ်းဆီးပြီးတော့ဒါဟာမကြားသေးခင်ကနေပြီးတော့မှလုတဲ့မြန်မာတရုတ်နှစ်နိုင်ငံကြားစီမံကိန်းတွေရဲ့လုံခြုံရေးဆိုင်ရာပူးတွဲအစည်းအဝေးမှတ်တမ်းတွေရပ်ဘက်ကိုပေါက်ကြားပြီးတဲ့နောက်ရေးယူလာမှုတခုလို့ယူဆပါတယ်။ဆမ်မင်နာ6မိနစ်ပါတဲ့ဒီအစည်းအဝေးမှတ်တမ်းမှာဆိုလို့ရှိရင်ရဝင်းနဲ့ပိုလန်မှ BRI စီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်တဲ့ရေနံနဲ့သဘောတငွေပိုက်လိုင်းလုံခြုံရေးအတွက်နှစ်နိုင်ငံညှိနှိုင်းဆွေးနွေးတာလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကြီးကဲပြောဆိုချက်ကိုရေးသားပါတယ်။မြန်မာပြည်ရဲ့ဝန်ကြီးဌာနဘက်ကလည်းနှစ်ဖက်သဘောတူညီထားတဲ့လှုပ်ထုံးတွေအတိုင်းဆက်လုပ်မယ့်အကြောင်းပိုက်လိုင်းလုံခြုံရေးဟာရဲတပ်ဖွဲ့နဲ့ဘလုံလောက်ပဲနဲ့တပ်မတော်ကပါပါဝင်ဆောင်ရွက်နေရကြောင်းပြန်ပြီးတော့တုံ့ပြန်ခဲ့တယ်လို့အဲ့မှာမှတ်တမ်းမှာရေးပါတယ်။တရုတ်ဟာအရင်ကမြန်မာပြည်တွင်းကြောက်မြင့်တဲ့တပ်တူတူဖော်ရေးမှာအဓိကပါဝင်ခဲ့ပေမဲ့နောက်ပိုင်းမှာတော့မိရထားလန်းရေနံသဘောတန်ငွေပိုက်လိုင်းလက်စစ်တားပီးလိုင်းဒီလိုမျိုးရေရှည်ရင်းနှီးမြှုပ်နှံမှုတွေဘက်ကိုပြောင်းလဲခဲ့တာပါ။မပြည့်ပြတ်သေးတဲ့စီမံကိန်းတွေကြောင့်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေတဲမှာတရုတ်နိုင်ငံဘက်ကစိုးရိမ်မှုတွေတေချာပေါက်ရှိတဲ့အကြောင်းBRI စီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့တန်တီ Governance Institute အမှုဆောင် Director ဦးခိုင်ဝင်းက VOE ကိုပြောပါတယ
်။ဟိုဒီလက်ရှိပေါ့နော်ရှိနေတဲ့ဟာတွေနဲ့ပတ်သက်လို့သူတို့စိုးရိမ်မှုပါမှာတော့ဒါထင်ရှားတယ်တော်တော်လေးကိုစိုးရိမ်နေတယ်လို့ထင်တယ်ပေါ့နော်။ Infrastructure အကြောင်းဆိုတော့နိုင်ငံရေးတည်ငြိမ်မှုကအရင်အရေးကြီးတယ်လေ။အရေးမကြီးဘူး။အရင်ကြီးကာလကလည်းကြာတယ်။မိုင်ပေါင်းများစွာစောက်ထားတဲ့ဟာကြီးတွေကပဋိပက္ခပေါ့နော်။ဒီပြည်တွင်းစစ်တို့ဘာလို့ဖြစ်မယ်ဆိုရင်ဟောတိကျနေနေဆိုတော့သူတို့ကသူတို့ဦးစားပေးနေတာတည်ငြိမ်မှုပေါ့နော်ဒါကြောင့်သူတို့ပဲအသုံးထုံးနေပါတယ်ကလည်းဒါတည်ငြိမ်စေခြင်းနဲ့အရင်တော့အခြေအနေကိုပြန်သွားစေခြင်းနဲ့ဆိုတဲ့ဟာမျိုးတွေသူပြောနေတာလေ
ဖေဖော်ဝါရီလ23ရက်ဒီမြန်မာတရုတ်အွန်လိုင်းအစည်းအဝေးကိုနိုင်ငံခြားရေးဝန်ကြီးဌာနပြည်ပဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်မြတ်တီတာအေးညွှန်ကြားရေးမှူးဒေါ်ဖြူဖြူဆူနိုင်ငံရေးရာဦးစီးဌာနကဒေါ်ခင်နီလာဆူပြည်ထောင်ဝန်ကြီးဌာနကရဲမှူးချုပ်အောင်ထေးမြင့်တို့တက်ရောက်ခဲ့တာပါတရုတ်ဘက်ကတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမတ်ကြီးနောက်တရုတ်နိုင်ငံနိုင်ငံရေးဝန်ကြီးဌာနပြည်ပရေးဌာနညွှန်ကြားမှုချုပ်နဲ့မန္တလေးတိုင်းတရုတ်ကောင်စီဝင်ချုပ်တို့တက်ရောက်တာဖြစ်ပါတယ်။ပြည်ပကိုပေါက်ကြားလာတဲ့တရုတ်မြန်မာပူးတွဲဆောင်ရွက်မှုစီမံကိန်းတွေရဲ့အန္တရာယ်ကင်းရှင်းရေးနဲ့လုံခြုံရေးဆိုင်ရာပူးတွဲအစည်းအဝေးမှတ်တမ်းဟာတကယ်ဟုတ်မဟုတ်ဆိုတာကိုတော့စစ်အုပ်ချုပ်ရေးကောင်စီဘက်ကတုံ့ပြန်ထားတာမရှိသေးပါဘူး။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိပြောဆိုချက်မှာဆိုရင်တော့မြန်မာနိုင်ငံတွင်းဆန္ဒပြမှုတွေနဲ့တူတရုတ်ဆန့်ကျင်ရေးလှုပ်ဆောင်မှုတွေမြင်နေရတဲ့အကြောင်းရင်းနှီးပိုင်းလိုင်းပေါ်မှာအနေရပေးလာနိုင်တဲ့အပြင်မြောက်ပိုင်းလက်နက်ကင်တွေကြောင့်ထိခိုက်မှုရှိလာလို့ရှိရင်တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုစိုးရိမ်ရတဲ့အကြောင်းစီးဝေးမှတ်တမ်းမှာဖော်ပြထားပါတယ်။တကယ်ကတော့ဒီရင်းနှီးပိုင်းလိုင်းလုပ်ငန်းတွေစတဲ့ကလုံခြုံရေးကိုတရုတ်ဘက်ကထိခြားပြင်ဆင်ထားခဲ့တဲ့အကြောင်းရင်းနှီးပိုင်းလိုင်းစောင့်ကြည့်ရေးအရပ်ဖက်အဖွဲ့မြန်မာ China Pipeline Watch Committee ကကိုမြင့်ကျင်က view ကိုပြောပါတယ
်။ဒီဘက်ကဟိုဒီပြည်တွေမဟုတ်ဒီပြည်တွေကလုံးဒီပြည်တွေလုံးဒီပြည်တွေအဲသူတို့စိုးရိမ်နေဆိုတဲ့ဟာတော့ပေါ်တာပေါ့။ဒီကတော့ဟိုကုန်းပေါ်နေဆက်တဲ့နေရာဒီပါတချို့ပဲတချို့ area တွေကတော့အပေါ်ကနေဖြတ်တာပေါ့။တော့တော်များများတော့ဒီအဲဟိုမြေကြီးကနေတွားတာပဲများတယ်။နောက်ဟိုမြစ်ဆိုလည်းမြစ်ကနေဟိုချောင်းဆိုလည်းချောင်းကနေပြောသူအဲ့လိုဖြတ်တာပေါ့။အဲ့လိုတွားကြတာများတယ်။တော့လုံလုံလေးအရာတော့သူကဘယ်ဟာကိုတွားပြီးတော့ရှိနိုင်လဲဆိုတော့ဒီဖြတ်ကျင်တွန်ဆက်ရုံရှိရတယ်လေ။သူကသူထိုင်နေတဲ့သူ့မျိုးတွေရှိကြတယ်လေ။အဲ့ဒီလိုနေရာမျိုးတွေဆိုတော့နည်းနည်းအငယ်ရှိတာပေါ့။အဲ့ဒါမျိုးတွေဆိုတော့ဒီမျိုးဖြစ်နိုင်တယ်လေ။
ကိုဗစ်ကာယောဂါကာလအလွန်မှာလဲဒီကိစ္စတွေနဲ့ပတ်သက်လို့နှစ်ဖက်အစည်းအဝေးတွေကိုတရုတ်နိုင်ငံဘေကျင်းဒါမှမဟုတ်နေပြည်တော်မှာကျင်းပနိုင်မှုတရုတ်နိုင်ငံရဲ့ယာယီဝန်ကြီးဌာနရရှိကဆွေးနွေးခဲ့တဲ့အကြောင်းဒီအစည်းအဝေးမှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ